ပထမဦးဆုံးကျင်အဖြစ်လက်ကင်ဖုံးနေရဲ့အရေးပေါ်3 base နှစ်ကိုအသုံးပြုပြီးတော့နယူးယောက်နဲ့နယူးဂျာစီမှာဘုံဖောက်ခွဲသူလို့တန်တရားရှိထားသူကိုရှာဖွေဖော်ထုတ်နိုင်ခဲ့ပါတယ်။ဒီစနစ်ဟာဆိုရင်အရင်တုန်းကမိုးလေဝသ3 base နဲ့ကလေးတငယ်ပျောက်ဆုံးမှုတွေမှာအသုံးပြုခဲ့တာပါ။နယူးယောက်မြို့ရင်းမှာရှိတဲ့လက်ကင်ဖုံးတွေအလုံးတနင်္လာနေ့ကအရေးပေါ်အချက်ပေးတန်တွေစတင်ထွက်ပေါ်လာခဲ့ပါတယ်။ပေါ်လာတဲ့3 base စာတမ်းမှာအသက်28နှစ်အရွယ်အမျိုးသားခမ်ရာဟာမီကိုအလို့ရှိနေတဲ့အကြောင်းဖော်ပြထားပြီးမီဒီယာပေါ်မှာဓာတ်ပုံကိုဖော်ပြထားကြောင်းနဲ့တွေ့ရှိပါက911ဖုန်းနံပါတ်ကိုဖုန်းဆက်ပြီးတော့အကြောင်းကြားဖို့အတွက်အတိပေးတဲ့အကြောင်း New York Times မှာဖော်ပြထားပါတယ်။ဒီ3ပေးချက်ပေးဖို့တဲ့တစ်ချိန်တည်းမှာပဲ New York မြို့တော်ဝင် Bill D. Blasio က CNN ရုပ်သံပေါ်မှာတန်တရားရှိသူရဲ့အမိကိုထုတ်ဖော်ကြေညာလိုက်တယ်လို့သတင်းစာမှာဖော်ပြထားပါတယ်။တနင်္လာနေ့နေ့ခင်းမှာပဲ New Jersey မှာလုံခြုံရေးအရာရှိတွေနဲ့အပြန်အလှန်ပြစ်ခတ်မှုအတွင်းဒဏ်ရာရရှိနေတဲ့ Rahami ကိုဖမ်းဆီးရမိခဲ့တာပါ။